ကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုတားဆီးတဲ့အနေနဲ့တောင်ကိုရီးယားကလာသူတွေအပေါ်ဂျပန်ကကန့်သက်တားမြစ်ချက်တွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့တောင်ကိုရီးယားဆိုင်ရာဂျပန်သံအမတ်ကြီးကိုတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကဆင့်ခေါ်တွေ့ဆုံခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုကူးစက်နေသူတထောင်ကျော်ရှိနေတဲ့ဂျပန်နိုင်ငံကတရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေကလာကြတဲ့ခီးသည်တွေကိုသတင်းနှစ်ပတ်တိကျခွဲစောင့်ကြည့်မယ်လို့ကြားသာပေးနေတဲ့ကကြေညာခဲ့တာပါ။တောင်ကိုရီးယားအစိုးရနဲ့အသေးအချာဆွေးနွေးအတိပေးခြင်းမရှိဘဲဂျပန်နိုင်ငံကအခုလိုဆောင်ရွက်တဲ့အပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးကန်ကွန်ခွားကပြောပါတယ်။ဒီလိုအချိန်မျိုးမှာဒီလိုမျိုးလှုပ်တာဟာမိတ်ဆွေမဆန်တယ်လို့သိပ္ပံနီးကြလည်းမဖြစ်တာကြောင့်ဒီကန့်သတ်ချက်တွေကိုအများဆုံးပြန်ရုပ်သိမ်းပေးဖို့အတွက်ဝန်ကြီးကန်ကပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံဟာအင်မတန်အရေးကြီးတဲ့ကာလကိုဖြတ်သန်းနေရပြီးတော့ဗိုင်းရပ်စ်ပိုးကူးစက်မှုပြန့်နှံ့အောင်ရအောင်လုံနိုင်မနိုင်ဆိုတာကိုတော့နောက်သတင်းနှစ်ပတ်အကြာသိရမယ်လို့ဂျပန်တန်အမတ်ကြီးကိုဂျီတိုမီတာကတုံ့ပြန်ခဲ့ပါတယ်ဆက်ဆံရေးအဖို့အထည်ဖြစ်နေတဲ့ဂျပန်နဲ့တောင်ကိုရီးယားကြားကိုရိုနာဗိုင်းရပ်စ်ပိုးကိစ္စကြောင့်ဆက်ဆံရေးထပ်ပြီးတော့ထိခိုက်နေတာဖြစ်ပါတယ်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကဂျပန်ရောက်လာသူတွေအနေနဲ့ဂျပန်အစိုးရစီစဉ်ထားတဲ့နေရာတွေစီကိုပို့ခံရမှာဖြစ်ပြီးတော့14ရက်တိကျခွဲစောင့်ကြည့်ခံရမှာဖြစ်ပါတယ်ဂျပန်ရဲ့အများသုံးပို့ဆောင်ရေးဝန်ဆောင်မှုတွေကိုလည်းတုံ့ခွင့်မရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးသူတစ်နေ့တခြားများလာနေပြီးတော့ဒီကနေ့အထိ6200ကျော်ရှိနေပါတယ်။တရုတ်နိုင်ငံကတော့ပိုးကူးဆက်နေသူတွေအများဆုံးဖြစ်ပြီး8000ကျော်ရှိပါတယ်ရှင်။